2020အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုက်ဒန်ကိုအာဏာလွှဲမလွှဲနိုင်အောင်အချမ်းဖက်ဟန်တာဖို့ပူးပေါင်းကြံစည်မှုနဲ့အုတ်ကီပါစ်အဖွဲ့ကောင်းဆောင်စတီဝတ်ရို့ဒ်စ်ကိုအပြစ်ရှိတယ်လို့ဝါရှင်တန် DC ကပြည်ထောင်စုတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။စတီဝတ်ရို့ဒ်စ်ဟာနိုင်ငံတော်ပုံကံမှုဖြစ်အောင်လျှို့ဝှက်ပူးပေါင်းစီစဉ်မှုနဲ့ထင်ရှားကြောင်းခုံတမာရီအဖွဲ့ကမနေ့နိုဝင်ဘာလ29ရက်နေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။အုတ်ကီပါစ်အဖွဲ့ဟာသမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံတဲ့လက်ရဇွန်အစွန်ရောက်ဝါဒကိုလက်ခံကျင့်သုံးနေသူတွေဖြစ်ပြီး2020ရွေးကောက်ပွဲမှာသမ္မတထရန့်ရှုံးနိမ့်ခဲ့တာကိုလက်မခံတဲ့အတွက်အာဏာလွှဲမပေးရအောင်2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်ရေးဝင်ရောက်ပြီးအချမ်းဖက်နောက်ဆက်ဟန်တာဖို့ကြိုးစားခဲ့ကြတာပါ။အိုကီပါစ်အဖွဲ့ခေါင်းဆောင်စတီဝတ်ရို့ဒ်စ်အပါအဝင်သမ္မတဟောင်းထရန့်ကိုထောက်ခံသူတွေကထရန့်အင်ပီရိုကထွက်မသွားရအောင်မရရတဲ့နည်းနဲ့ဟန်တာမယ်ဆိုတဲ့ကြံစီလှုပ်ဆောင်မှုနဲ့ဆိုင်တဲ့လျှို့ဝှက်ပို့ထားတဲ့စာတွေအတံဖန်းထားတာတွေနဲ့ဗီဒီယိုမတက်တဲ့ကိုတက်တဲ့ဖြစ်တင်သွင်းပြီးတရားရေးဌာနကသူတို့အပေါ်ဆွဲချက်တင်ခဲ့တာဖြစ်ပါတယ်။စတူဝါရုတ်စ်နဲ့အတူအမှုရဲတစ်ခုနဲ့တရားဆွဲခံရတဲ့လုပ်ဖော်ကံမဲ့ကယ်လီမက်ခ်ဆိုသူကလည်းအလားတူနိုင်ငံတော်ပုံကံမှုဖြစ်အောင်သတင်းမှတွေနဲ့လုံဆော်ခဲ့တာထင်ရှားကြောင်းခုံတမာရီအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ဒီအမှုအတွက်သူတို့အနေနဲ့အများဆုံးထောင်ဒဏ်အနည်း20အထိကြာခံရနိုင်ပါတယ်ခင်ဗျာ။